ရမဝင်တန်းကေဇယင်းနဲ့တန်လနီယာခြားထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ဤနဲ့ဖွဲ့လိုက်ပါလာတဲ့ရဟရဲဟာရခိုင်ပြည်နယ်မြောက်ပိုင်းကအပြန်မှာဒီကနေ့သဏ္ဍာန်နဲ့အပြစ်ခံရပါတယ်။ဒါနဲ့ဝန်ကြီးပါဝင်ရဟရင်ပေါ်လိုက်ပါသူတဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့တပ်မတော်သတင်းမှန်ကြံကြားရေးအဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ဒီသတင်းအသေးစိတ်ကို VOA သတင်းတောက်နိုင်ကွင်းကဆက်သွယ်ညွှန်ထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားခြားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤဦးဆောင်တဲ့မြန်မာအစိုးရဖွဲ့လိုက်ပါလာတဲ့ရဟရင်ကိုရခိုင်ပြည်နယ်မောင်တော်နယ်ဗုဒ္ဓတောင်ခရီးစဉ်မှာအပြန်ဗုဒ္ဓတောင်မြို့နယ်ဘက်မှာတနက်နဲ့တိုက်ခတ်ခံရတယ်လို့တပ်မတော်ပြောရေးစုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။ဒါဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြတ်ကြီးကဗုဒ္ဓတောင်ခရီးတက်ပါတယ်။အဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်55လောက်မှာပြန်ခံတာဖြစ်ပါသေးတယ်။ဒီကနေ့ဗုဒ္ဓတောင်အသွားဖြစ်တဲ့ထိခိုက်ဒဏ်ရာရရှိနေရှိဘူး။တိုင်းရင်ကတော့ကျွန်တော်ဝမ်းပိုက်တိုင်းကိုမချက်ချပါရယ်အဲကုသီးတော်ကိုအောင်မြင်စွာသိတတ်နိုင်ကြပါတယ်ပြီးတော့သူခီးစည်းတိုင်းနဲ့ဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ကုသီးတော်ကလည်းပြန်ထွက်တော့ကြစစ်တွေကိုနည်းနည်းလေးသုံးပါးမှပြန်ရောက်ပါဦးဆက်အနေနဲ့ပြင်ဆင်ပါတယ်ဘာလို့ကြသွားလဲကုသီးတော်မောင်းတော့ပဲတော့ပြန်တက်ရိုင်းပြန်သွားလာများပါတယ်ဗျနောက်ထပ်ပြောအဲ့ဒီကလည်းပြစ်ခတ်နေကြပါပဲအဲ့ဒီမှာကုသီးတော်ကလည်းမောင်းတော့လို့အဲ့ဒီလိုရေးသေးတော့လို့အဲ့လိုသွားနေကြတက်ရိုင်းရင်ဟိုရရင်ကိုတော့အောက်ကနေကြကျွန်တော်တို့ရခိုင်ရွာတွေထဲမှာကြည့်ရတယ်ဒီအမှားတန်ကြီးကတော့အဲရိုင်းမှုမြင်းမြင်းမြင်းဒီကလမ်းပြနေတာ
ဒီပြစ်ခတ်မှုဖြစ်စဉ်တွင်ရိုင်းရင်တစ်ချက်ထိခိုက်မှုရှိပြီးထိခိုက်တံရရရှိမှုတော့မရှိဘူးလို့ဆိုပါတယ်စီရင်သိမှနေတဲ့ရခိုင်ပြည်နယ်ဘက်မှာတပ်မတော်ရိုင်းရင်တွေကိုအေးအေးဘက်ကမကြာခဏပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့တပ်မတော်ဘက်ကပြောပါတယ်ဒီပြစ်ခတ်မှုမှာရခိုင်နဲ့နဲ့ကန်အေးအဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုဖို့ကတော့အေးအေးပြောရေးစုခွင့်ရှိသူကို PUA ကနေစူးစမ်းဆက်သွယ်နေစေဖြစ်ပါတယ်ခင်ဗျာ